1992ခုနှစ်မှာမြို့သမီးပေါင်း1000ခွဲကျော်ဟာနယူးယောက်စီးတီးမှာစုဝေးပြီးတော့အလုပ်ချိန်လျှော့ချရေးလုပ်အားကတိုးမြှင့်ပေးရေးနဲ့မြို့သမီးတွေမဲပေးခွင့်ရရေးအတွက်ခြိတက်ဆန္ဒပြခဲ့ကြတာဟာနိုင်ငံတကာအမျိုးသမီးများနေ့ရက်လို့စတင်တည်တည်စေခဲ့တဲ့ဖြစ်ရပ်ဖြစ်ပါတယ်။1995ခုနှစ်မှာတော့ကုလသမဂ္ဂကနိုင်ငံတကာအမျိုးသမီးများနေ့အဖြစ်မတ်လ၈ရက်နေ့ကိုတရားဝင်သတ်မှတ်ပြီးနှစ်စဉ်ဆောင်ပုဒ်တစ်ခုချမှတ်ကျင်းပပေးခဲ့ပါတယ်။2019ခုနှစ်အတွက်ဆောင်ပုဒ်ကတော့ပုံမကောင်းမွန်တဲ့ကဘာကြီးဖြစ်ဖို့တန်းတူညီမျှတဲ့လူမှုအဖွဲ့အစည်းရရှိရေးကိုရည်ရွယ်တဲ့ Balance for Better ဖြစ်ပါတယ်။ဒီနှစ်နိုင်ငံတကာအမျိုးသမီးများနေ့အတွက်ကလတ်သမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ရဲ့တဝန်လွှာမှာအခုလိုဖော်ပြထားပါတယ်
။ကျွန်တော်တို့အားလုံးရဲ့ဘဝတွေကိုတက်ရောက်နေတဲ့အခြေခံစောင့်အောင်တွေဝန်ဆောင်မှုလုပ်ငန်းတွေမူဝါဒတွေကိုအမျိုးသမီးနဲ့မိန်းကလေးတွေပါပါဝင်ဖော်ဆောင်နိုင်တယ်ဆိုတာကျွန်တော်တို့ပြကြပါစို့။ပြီးတော့လူတိုင်းအတွက်ပိုကောင်းတဲ့ကဘာကြီးတစ်ခုဖန်တီးဖို့အခက်အခဲအတားအဆီးတွေကိုရိုက်ချိုးနေတဲ့မိန်းကလေးတွေအမျိုးသမီးတွေကိုကျွန်တော်တို့အားလုံးပံ့ပိုးကြပါစို့။
ဒီအပိုင်းတွင်မှာပဲအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကနှစ်စဉ်ချင်းမြင့်တဲ့မြို့သမီးရဲစွမ်းတတိရှင်စုကိုမြန်မာနိုင်ငံကကရင်မြို့သမီးနော်ကညောဖော်ရရှိခဲ့ပြီးတော့မတ်လ၈ရက်နေ့မတိုင်ခင်ကျင်းပတဲ့စုပေးပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဇနီးမလနီယာထရမ့်ကိုယ်တိုင်တက်ရောက်ပြီးတော့ဆုချီးမြှင့်ခဲ့ပါတယ်။မြန်မာနိုင်ငံဘွားရဲစွမ်းတတိရှိသူမြို့သမီးတွေကိုနိုင်ငံတကာကအသိအမှတ်ပြုနေကြမှာပဲ။မြန်မာနိုင်ငံတွင်ကမြို့သမီးတွေရဲ့အခြေအနေဟာတန်းတူညီမျှတဲ့လူမှုအဖွဲ့အစည်းရရှိရေးဆိုတဲ့ဒီနှစ်အတွက်အမျိုးသမီးများနေ့အတွက်ဆောင်ပုဒ်နဲ့ဘလောက်ကိုက်ညီနေပါပြီလဲ။ကချင်ပြည်နယ်ကအမျိုးသမီးတွေရဲ့အခြေအနေကိုကချင်ငင်းချမ်းရေးကွန်ရက်ကဒေါ်ခွန်ကြာပြောပြတာအရင်နားဆင်ကြည့်ပါရှင်
။ဒီမနေ့တော့ကပဲ73နှစ်အရွယ်မိန်းကလေးဟာရုပ်ပြီးကိုရောင်းစားလိုက်ခံလိုက်ရတယ်။အဲ့တော့ဒီအဖြစ်အပျက်ကိုကြည့်ရဆိုလို့ရှိရင်တိုင်းရင်းသားဒေသအထူးသဖြင့်ဒီဆစ်ဆောင်နေရတဲ့နေရာဒီနေရာတွေဟာအဆိုးအဆုံအခြေအနေကိုရောက်နေတယ်ပေါ့နော်။အဲ့တော့ balance for better လို့ပြောရင်ကိုယ့်ကိုယ်ကိုအန်ဒီရဲ့နေချောင်းကိန်းနိုင်မှုတောင်မလွယ်ဘူးဖြစ်နေတယ်။စားဝတ်နေရောပြင်လုံခြုံရေးကအစာရစအရာရာမှာအင်မတားမှနှောက်နှေးနေသေးတဲ့အခါကျတော့ဒီဆုံးဖြတ်ချက်မှာမြတ်စွာဘုရားဝင်နိုင်မှုအခွင့်အရေးဆိုတာပိုးတောင်ဝေးနေသေးတယ်ရှင့
်။တွတ်တက်သောမွန်လူငယ်များအစီယုံကမိအားခြိုက်ကလည်းတန်းတူညီမျှတဲ့ဘဝတွေရဖို့အမျိုးသမီးတွေဟာပတ်မုံမှုတွေအများကြီးလိုအပ်နေပါသေးတယ်လို့ပြောပါတယ
်။ဒီနေ့မှာဥမာ balance ဆိုတာမရှိသေးဘူး။ရခိုင်နှုန်းနဲ့ပြောမှဆိုရန်ကွာသေးတာပေါ့နော်။တန်းတူမှုကိုပြောချင်တာ။ပညာရေးအပိုင်းတို့အမျိုးသမီးငယ်တယောက်အနေနဲ့လုံနိုင်စွမ်းတဲ့ဟာကိုအဟသာဖြစ်စေတဲ့အရာတွေအများရှိသေးတယ်ပေါ့နော်။အရင်ရေးကြည့်တာဒီအမျိုးသားတွေဥမာအဖေသေးသေးဖြစ်တကယ်ချင်းဖြစ်အမျိုးသမီးတွေနောက်တလှမ်းဥမာပညာရေးစီးပွားရေးစသဖြင့်ဒီ capacity တွေကြီးနေနိုင်အောင်တနည်းတဖုံနဲ့တို့က supporting လုပ်ပေးဖို့ပေါ့နော်အားလုံးပေါ့ဥမာတိုက်တွန်းချင်တာပေါ့နော
်မြန်မာနိုင်ငံမှာလည်းလွန်ခဲ့တဲ့နှစ်အနည်းငယ်လောက်ကတည်းကနိုင်ငံတကာအမျိုးသမီးများနေ့ကိုကျင်းပခဲ့ကြပါတယ်နိုင်ငံတကာအမျိုးသမီးများနေ့ရဲ့ဆောင်ပုဒ်တွေနှစ်စဉ်ကြောင်းသွားပြီမဲ့တိုင်းရင်းသားဒေသတွေကအမျိုးသမီးတွေရဲ့နေထိုင်မှုဘဝနဲ့လူမှုအခြေအနေကတော့ထူးထူးခြားခြားပြောင်းလဲမလာသေးပဲနဲ့ဆက်လက်ရုန်းကန်ရှင်သန်နေရဆဲဖြစ်တာကိုတွေ့နေရပါတယ်ရှင်